မြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေလက်တွေ့ဖြစ်မဖြစ်မသေချာဘူးလို့မြန်မာစစ်ကောင်စီကပြောလိုက်ပါတယ်။ရွေးကောက်ပွဲလုပ်ငန်းတွေကိုတတ်ခတ်မှုတွေရှိတယ်ဆိုပြီးတော့စစ်ကောင်စီကတရင်ထုတ်ပြန်ပြီးရဲ့အနေနဲ့အကြမ်းမှာပဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။ကျင်းပနိုင်ွယ်ရှိမရှိဆိုတာကတော့ဒါဒီအခြေအနေပေါ်မှာမူတည်လိမ့်မယ်။ကျွန်တော်တို့ကတော့ဖြစ်နိုင်အောင်အများအားကြိုးစားလှုပ်ဆောင်လျက်ရှိတယ်။ဖြစ်နိုင်တဲ့အခင်းအကျင်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်လျက်ရှိတယ်။
မြန်မာနိုင်ငံဒေသအတော်များများကရွေးကောက်ပွဲကော်မရှင်အဖွဲ့ယုံတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကြောင့်ဇန်နဝါရီလအတွင်းအဆောက်အုံ73ခုနဲ့ယုံသုံးပစ္စည်းတွေပျက်စီးဆုံးရှုံးခဲ့ရပြီးတော့အကြမ်းဖက်သမားတွေလက်ချက်အဖြစ်နဲ့လဲစစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ပြန်ကြေညာချက်မှာဆွဆွဲပြောဆိုထားပါတယ်အကြမ်းဖက်ဖွဲ့တွေအဖြစ်စစ်ကောင်စီကကြေညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CRPH လွှတ်တော်ကိုစားပြုကော်မတီတို့ကိုလည်း PDF ဆိုတဲ့နာမည်နဲ့အကြမ်းဖက်အဖွဲ့ဖွဲ့စည်းပြီးတော့ပြည်သူတွေကိုအကြောင်းပြချက်မျိုးစုံနဲ့ဆွဆွဲတက်ပြနေတယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတဲ့စစ်ကောင်စီကဇန်နဝါရီလ9ရက်နေ့ကစပြီးတော့လူဦးရေစင်တွေကောက်ယူနေပေမဲ့လို့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာတော့ခက်ခဲရှိနေတာပါ2023ခုနှစ်ဖေဖော်ဝါရီလမှာအယက်သားအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းထားတဲ့စစ်တပ်ကရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကလည်းလက်ခံမှာမဟုတ်ကြောင်းပြောဆိုထားကြပါတယ်